န်းနိုင်ငံမှာလှေလုတ်သားတွေနဲ့ပတ်သက်လို့ရေလုံငန်းခွင်အခြေအနေဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့အစိုးကအမျိုးသားဥပဒေပြုလွှတ်တော်ကတညီညွတ်ထဲသဘောတူလိုက်တာကြောင့်ရေလုတ်သားတွေအတွက်ခန်းစား권တွေရလာနိုင်မလားဆိုတဲ့အပေါ်မှာအလုတ်သမားအရေးဆောင်ရွက်သူတွေကကြိုးဆိုလိုက်ပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ရေလုံငန်းရှင်တွေကန့်ကွက်မှုတွေဆန္ဒပြမှုတွေဖြစ်နေတဲ့ကြားကပဲထိုင်းအစိုးရကရေလုံငန်းခွင်အခြေအနေဆိုင်ရာသဘောတူညီချက်အပိုက် C188 ကိုသဘောတူလက်မှတ်ရေးထိုးဖို့အစိုးရထိုင်းအမျိုးသားဥပဒေပြုလွှတ်တော်ထဲမှာတညီတညွတ်ထဲသဘောတူခဲ့တာပါ။ဒီလိုသဘောတူညီခဲ့ပေမဲ့နိုင်ငံတကာစံချိန်စံညွတ်တွေအတိုင်းကတော့ရာနှုန်းပြည့်အမီတော့မရနိုင်သေးဘူးလို့လည်းဆိုထားပါတယ်။ဒီလိုသဘောတူခဲ့တာဟာမြန်မာရေလုံသားတွေအတွက်ကောင်းမွန်တဲ့အခြေအနေတစ်ရပ်ဖြစ်လာစေဖို့ရှိတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုသမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကပြောပါတယ်
။တရှိရှိမှာဟုတ်တယ်အဲ့ဒီအားလမ်းကြည့်ရမှာဒါပေမဲ့လည်းသူကဆွင့်ချက်နေနဲ့ပြောတာလေခြေကြီးအဲ့ဒီတော့တန်တဲ့အထက်လေးပြီးရခါကျရင်ကပင်လေပင်ကိုကမ်းဝေးကိုအဲ့လိုမျိုးသုံးရတဲ့အထက်သွားပြီးငါဖမ်းတဲ့လေမျိုးအဲ့လိုဖြစ်ရမယ်။ပြီးရခါကျရင်လည်းဆိုင်ရှင်ဆိုင်ညွန်နေရာလုံးဝအင်တာနက်ရှင်နဲ့ဆိုင်ဆိုင်ရဲ့အညီကြာရင်တော့အပြည့်ရတော့မရနိုင်ဘူးပေါ့။သို့တော်လည်းလူမှုကလွန်ရေးအကျိုးခံစားခွင့်ငါနေနာပြေးစသဖြင့်ပေါ့ဒီလိုမှတ်မှောက်ပါနဲ့ဖြစ်တယ်ဆိုလို့ရှိရင်လည်းကနားခွင့်သူ့ရဲ့အလုပ်ချင်းတတ်မှတ်ထားတဲ့အလုပ်ချင်းချိန်မှုစရတဲ့အချိန်ပေါ်အဲ့ဒါမျိုးနဲ့ပတ်သက်ပြီးလက်ရုံးမှုလုပ်ပြီးရဆိုလို့ရှိရင်တော့အဲ့ဒါတော့မဆိုးပါဘူး။ခုနကပြောတဲ့ဒီလူမှုကွန်ရက်ဆန်လာခွင့်ရပြီဆိုရင်တော့တော်တော်လေးကိုအဆင်ပြေတာပါတော့လေလုံငန်းဆိုတာပြည့်တဲ့အချိန်မှာအမီးရဲ့ပေါညာလည်းများတယ်ပြီးတော့အကျိုက်တာတွေကအများဆုံးဖြစ်နေတာဟုတ်အဲ့လိုဖြစ်တယ်ဆိုလို့ရှိရင်အတွက်ခံစားခွင့်ကုသခွင့်တွေကနည်းတယ်ဒီကုမဆိုတော့ဒါဖြစ်သွားရဆိုလို့ရှိရင်တော့တော်တော်လေးပေါင်းသွားပါတော့ဒီရနဲ့ပတ်သက်ပြီးတိတိကျကျတော့ဘယ်လိုလာမလဲတော့မသိသေးဘူးဟုတ်လားအဲဘယ်တိုင်းလားဘယ်တိုင်းလားတော့ဇာတိုင်းလုံးပြည်အာအံပိုးနိုင်ပဲဘယ်တိုင်းလားဘယ်တိုင်းလားတော့နိုင်ငံတကာဆိုင်ရာစံညုံနဲ့အညီတော့လုပ်ပြီးလို့ဖြစ်သေးဆိုရမယ်ဒါမျိုးတွေတော့ထမလာသေးဘူး
သဘောတူလက်မှတ်ရေးထိုးဖို့အစိုးကထိုင်းအမျိုးသားဥပဒေပြုလွှတ်တော်မှာဖေဖော်ဝါရီလ15ရက်နေ့ကတညီတညွတ်တဲ့ထောက်ခံမဲရရှိခဲ့တာပါပြီးခဲ့တဲ့နှစ်တုန်းကတော့ထိုင်းလူသမားဝင်ကြီးဟာမြန်မာနိုင်ငံနေပြည်တော်ကိုတွားရောက်ပြီးထိုင်းနိုင်ငံမှာရေလုတ်သား6000လောက်လိုအပ်တယ်ဆိုတဲ့အကြောင်းအကူအညီတွားတောင်းခဲ့ပြီးတဲ့နောက်မှာတော့ထိုင်းမှာလက်ရှိလိုအပ်နေတဲ့ရေလုတ်သားတွေဆီလွတ်ဖို့ကိုလည်းမြန်မာဘက်ကသဘောတူညီခဲ့ပါတယ်ရေလုတ်သားတွေဆီလွတ်မယ်ဆိုရင်တော့သူတို့ကိုရေလုံငန်းခွင်မှာအလုပ်လုပ်နိုင်အောင်ကြိုတင်အသိပညာပေးမှုတွေလုပ်ရမယ်ဆိုပြီးထိုင်းရောက်ရှေ့ပြောင်းလို့တမားရေးဆောင်ရွက်နေသူတွေကတော့ပြောဆိုခဲ့ပါတယ်ထိုင်းဆိုရအနေနဲ့သဘောတူလက်မှတ်ရေးထိုးပြီးဆိုရင်တော့အလုပ်ရှင်တွေဘက်ကလည်းတကယ်လိုက်နာကျင့်သုံးဖို့လိုအပ်တယ်လို့လည်းဦးမင်းဦးကဆိုပါတယ
်ဒါအလုပ်ရှင်တွေကလိုက်နာကျင့်သုံးရမယ်ဟိုဒီလေသားတွေရတဲ့ဒီအခွင့်အရေးတွေကိုသိဖို့လိုတယ်လေအလုပ်ရှင်တွေကိုယ်တိုင်လည်းတရားကိုရှင်းပြောရင်တို့ရဲ့တာဝန်ဝတ္တရားပေါ့တို့နေနေဒီလူသမားတွေအပေါ်မှာဒါတို့ပံ့ပိုးပေးရမယ့်အပိုင်းကားတွေကိုသိဖို့လိုတယ
်ဒီဆုံးဖြတ်ချက်တွင်လိုက်နာရမယ့်စီမံစည်းကမ်းတွေဟာအလုပ်ရှင်တွေအပေါ်လိုက်နာဖို့ခက်ခဲတယ်ဆိုပြီး2018ခုနှစ်အကုတ်လဇမ်းမိုင်းကစပြီးငါးလုပ်ငန်းရှင်တွေကကန့်ကွက်စာတွေတင်ခဲ့ပါတယ်။ထိုင်းဆိုရအနေနဲ့ဒီစီးမြင်စည်းကမ်းတွေအတိုင်းအတည်ပြုမယ်ဆိုရင်တော့ခရိုင်22ခုကငါးခန်းလေလုပ်ငန်းရှင်တွေကခလီတွေမထွက်ဘဲဆန္ဒထုတ်ဖော်သွားမယ်ဆိုပြီးပြောဆိုထားတာပါ။ဒီနောက်မှာတော့ခရိုင်တချို့မှာခလီတွေမထွက်ဘဲကန့်ကွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်ရှင်။